ဘာရဲ့နိုင်ငံရေးသမားသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွဲလွန်ခြင်းနှစ်နှစ်ပြည့်အောက်မြေပွဲဂုံပြုခန္ဓာတွေကိုရန်ကုန်မန္တလေးနဲ့မြန်မာနိုင်ငံရဲ့မြို့တချို့မှာနိုင်ငံရေးလှုပ်ရှားသူတွေစာရေးဆရာကဗျာဆရာတွေဦးဆောင်ကျင်းပခဲ့ကြပါတယ်။ဦးဝင်းတင်ဟာ NLD ပါတီကိုဦးဆောင်တည်ထောင်ခဲ့သူတွေအနက်တဦးအပါအဝင်ဖြစ်သလိုအခုလိုနိုင်ငံရေးအခြေအနေအထူးသဖြင့်ဒီ NLD ပါတီအာဏာရချိန်မှာပိုးပြီးတော့အမှတ်ရဂုံပြုနေကြတာကိုလည်းတွေ့ရပါတယ်။အကြောင်းစုံလင်ကိုဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်သဘာဝတိအဖွဲ့ဝင်ဝါရင့်သတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်တာဒီကနေ့ April 22ရက်နေ့ဆိုရင်နှစ်နှစ်တင်းတင်းပြည်ပါပြီ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်စာရေးဆရာကဗျာဆရာရီနဲ့နိုင်ငံရေးသမားတွေဦးဆောင်ပြီးရန်ကုန်မန္တလေးနဲ့အခြားမြို့တွေမှာပါဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေအပြင်ဂုံပြုစပီဟောပြောပွဲတွေပြုလုပ်နေကြတာဖြစ်ပါတယ်။ဟန်တာဝရီဦးဝင်းတင်သာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်လက်ရှိဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဒီမိုကရေစီအပြောင်းအလဲမှာတတ်တတ်တအားပါဝင်ကူညီနေအောင်မှာဖြစ်ပြီးနိုင်ငံအပြောင်းအလဲအတွက်ဂုံယူနေမှာဖြစ်တယ်လို့ဒီလိုင်းစာဆောင်မှာဟန်တာဝရီဦးဝင်းတင်နဲ့တွဲဖက်အလုပ်လုပ်ကန်ခဲ့တဲ့စာရေးဆရာမုံရွာအောင်ရှင်ကပြောပါတယ်
။ဆရာဝန်တွေဒီကနေ့ကလာမှကြည့်နေမယ်ဆိုရတော့သူစိတ်ပြီးတော့သူအားရကျေနပ်မယ်လို့ကျွန်တော်ယုံကြည်တယ်ဗျ။ဒီပြည်ပြောင်းလဲရေးကာလရဲ့အစဆိုတော့အပြည့်စုံမှုမရှိတာကျွေးကျအားနဲ့ချက်ရှိတာတော့အတော်တက်ရှိနိုင်တယ်။ဒါနဲ့ဒါကိုဆရာကဟိုသဘောပေါက်ပါတယ်။ဆရာဝန်တွေကကျွန်တော်တို့အပေါ်မှာတခုပေါ့ဗျာအကျိုးပြုတာတခုရှိတယ်ဗျ။နံပါတ်၁ကတော့သတင်းစာနဲ့ပတ်သက်ပြီးတော့သတင်းစာကဘယ်လိုသတင်းစာမျိုးဟာပြည်သူလူထုအတွက်ကြည့်ရောက်နိုင်တယ်ဘယ်လိုသတင်းစာမျိုးကပြည်သူလူထုရဲ့ဘက်ကလိုက်နိုင်တယ်ဆိုတဲ့ဟာကိုဒီကျွန်တော်တို့ကိုတင်ပြခဲ့တယ်။နောက်ဒုတိယတင်ပြတာကတော့နိုင်ငံရေးပေါ့ဗျာ။နိုင်ငံရေးရအာဏာရှင်ကိုဘယ်လိုဆန့်ကျင်ရမလဲ။ဘယ်လိုမကြောက်တရားတွေနဲ့ဘယ်လိုသွားရမလဲဆိုတာကိုဒီကျွန်တော်တို့ကိုတင်ပြနိုင်တယ
်။ဟန်တာရီဦးဝင်းတင်နဲ့ပတ်သက်လို့ပြည်သူလူထုအပေါ်သတင်းစာဆရာကောင်းပီတာမှုအပြင်အာဏာရှင်ကိုမကြောက်တရားနဲ့ဆန့်ကျင်ခဲ့တာတွေကိုအားကျအတူယူခဲ့ရတယ်လို့မုံရွာအောင်ရှင်ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်ပြီးဒီကနေ့မနက်10:00နာရီမှာဟန်တာဝရီဦးဝင်းတင်ကွယ်လွန်ခြင်းနှစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုရန်ကုန်မြို့တုံးဝင်းနှင်းစီခန်းမမှာပြုလုပ်ခဲ့ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစာပေအတိုင်းဝိုင်းကသူတွေတက်ရောက်ခဲ့ကြပါတယ်။ဟန်တာဝရီဦးဝင်းတင်အနေနဲ့2015ရွေးကောက်ပွဲရလဒ်အပေါ်အများကြီးမျှော်လင့်ခဲ့သလိုသူမျှော်လင့်သလိုဖြစ်ခဲ့တဲ့အတွက်ကျေနပ်မယ်ဆိုတာယုံကြည်တယ်လို့ဟန်တာဝရီဦးဝင်းတင်မကွယ်လွန်ခင်ကျမ်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့လက်ရှိမင်္ဂလာတောင်ညွတ်မြို့နယ်လွတ်တော်အမတ်ဒေါ်ဖြူသင်းကပြောပါတယ်။
သူဒီကျမကြီးမချို့တဲ့ခင်ကသူပြောတယ်သူ2015ကတော့သူဖြတ်တန်းကျန်နေတယ်သူအတက်နိုင်ဆုံးဒီအာနာရှင်စနစ်ကနေမြန်မာပြည်လွတ်မြောက်တဲ့အချိန်ကိုသူစူးစမ်းကျင်တယ်သူပြောခဲ့တာရှိရပေါ့နော်အခုလက်ရှိအနေအထားတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီစနစ်တစ်ခုအပြောင်းလဲတစ်ခုဖြစ်သွားနိုင်ခဲ့ပြီပေါ့နော်ဒါကခုနေလက်ရှိအခြေအနေကိုလည်းကျွန်မထင်ပါတယ်သူကျင်နေနိုင်မယ်လို့ထင်တယ်အခုလက်ရှိအနေအထားမှာဆိုအပြောင်းလဲတစ်ခုဖြစ်သွားပြီကျွန်မထင်တယ်အခုချိန်ထိသူတက်ရှိထင်ရှားရှိနေခဲ့မယ်ဆိုလို့ရှိရင်သူအနေနဲ့ကျွန်တော်တို့အခုအကြောင်းလဲတိုင်းပြည်အကြောင်းလဲကာလမှာသူစီကအကြမ်းဉာဏ်တွေအတွေ့အခေါ်တွေသူရဲ့ဒီတိုင်းပြည်အတွက်ဖြစ်ချင်တဲ့ဆန္ဒတွေအများကြီးကျွန်တော်တို့သိနိုင်တယ်သူစီကလည်းအများကြီးသိနိုင်နိုင်တယ်လို့ကျွန်တော်လည်းမြင်ပါတယ
်နိုင်ငံတကာမှာလိုပဲတိုင်းပြည်အတွက်အနစ်နာခံပေးဆက်ခဲ့သူတွေကိုအထူးတလဲဂုဏ်ပြုပေးဖို့လိုသလိုသူတို့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့နောင်လာနောက်သားတွေသိအောင်လုပ်ပေးတင်တယ်လို့ဒေါ်ဖြူဖြူသင်းကပြောပါတယ်ဟန်တာဝရီဦးဝင်းတင်ဟာမောင်ဝင်စင်ပေါ်တဲ့ပြည်စိုးဝင်းတင်ပုံညဝင်းဆွေစတဲ့ကလောင်ခွဲအမျိုးမျိုးနဲ့ကဗျာဝတ္ထုဆောင်းပါးများစွာရေးသားခဲ့ပြီးအကျိုးဆောင်ချာနယ်မှာလက်ထောက်အေဒီတာအနေနဲ့ပထမဆုံးလုပ်ကိုင်ခဲ့ပါတယ်။ကန္နဝင်းချာနယ်ဒုပြည်သတင်းကြီးမုံသတင်းစာပြည်သူ့အိုဝေဟန်တာဝရီသတင်းစာဒီလိုင်းချာနယ်တို့မှာအမှုဆောင်အေဒီတာချုပ်အနေနဲ့တာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်ဖွဲ့စည်းခြင်းကလေးကအတွင်းရေးမှုအဖွဲ့ဝင်အဖြစ်တာဝန်ယူခဲ့ပြီးအာဏာရှင်စနစ်ကိုခေတ်ဆက်ဆက်တွန်းလှန်ဒီမိုကရေစီအတွက်တိုက်ပွဲဝင်ခဲ့တဲ့ဟန်တာဝရီဦးဝင်းတင်ဟာအသက်85နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်ရှင်။